Digital Thinbongji Podcast Episode 4ကနေကြိုဆိုပါတယ်။ဆိုတော့ကျွန်တော်အပိုင်းနှစ်နဲ့သုံးမှာတော့ကျွန်တော်ရဲ့မိတ်ဆွေကိုချောင်းနဲ့ပြောခဲ့ပါတော့။ဒီနေ့မှာတော့ကျွန်တော်ရဲ့နောက်ထပ် Digital Safety Expert တယောက်ဖြစ်တဲ့မယုံလေးကိုဖိတ်ခေါ်ထားပါတယ်။မယုံလေးနဲ့ဒီနေ့ပြောမယ့်အကြောင်းအရာတွေကတော့အားလုံးသိထားတဲ့ User Privacy နဲ့ပတ်သက်တဲ့ကိစ္စတွေပြီးတော့ဒီဘက်ခေတ်မှာအရင်ခေတ်စားလာတဲ့surveillance ဆိုရပေါ့နော်ထောက်လိုင်းရေးနဲ့ပတ်သက်တဲ့ digital surveillance ပေါ့နော်အတိအကျပြောရရင်တော့ digital ထောက်လိုင်းနဲ့ပတ်သက်တဲ့ဤပညာတွေအကြောင်းတွေပြီးတော့ကျွန်တော်တို့ဟိုလုံခြုံတဲ့ communication method တွေပေါ့နော်ကျွန်တော်တို့ဥပမာဘယ်လိုမျိုးကိုယ်နဲ့ကိုယ်ဆက်သွယ်နေတဲ့လူရဲ့ကြားထဲကလုံခြုံတဲ့ဆက်သွယ်ရေးလမ်းကြောင်းတွေမပေါက်ကြောင်းဘယ်လိုလုပ်လဲအဆရှိတဲ့အကြောင်းအရာတွေပေါ့ကျွန်တော်တို့မှပြောစရာအများကြီးဒါတွေကိုကျွန်တော်တို့ကာမီအောင်လို့ဟိုဆွေးနွေးကြမယ်အဲအဲ့အတွက်လည်းကျွန်တော်တို့မယုံလေးကိုဖိတ်ခေါ်ထားပါတယ်မယုံလေးမင်္ဂလာပါခင်ဗျာ
မင်္ဂလာပါမင်္ဂလာပါကိုချမ်းသာရေရုံလေးပါဆိုတော့အရာမိတ်ဆက်ပေးရလဲကျေးဇူးတင်နေဆိုတော့ကျွန်မဒီဂျစ်တယ်လုံခြုံရေးနဲ့ပတ်သက်တဲ့ကျွမ်းကျင်သူတယောက်ပါအာဒီပေါ့ကတ်လေးမှာပါဝင်ရတဲ့အတွက်ဝမ်းသာပါရှင
်ဟုတ်ကဲ့ကျွန်တော်ကလည်းအချိန်ပေးတာကိုကျေးဇူးအများကြီးတင်ပါတယ်ဆိုတော့digital safety နဲ့ပတ်သက်ပြီးတော့ဗောနော်ဆွေးနွေးကြပြီဆိုရင်ကျွန်တော်တို့အမှလည်းသိရတဲ့အတိုင်းပဲ sector ဆိုတာအရင်ကျယ်ပြန့်နေဗောနော်ဟိုကနာ infrastructure တို့ cloud တို့နော် AI တို့အများကြီးပဲဆိုတော့အမရဲ့ဒီကျွမ်းကျင်မှုဒါမှမဟုတ်အမရဲ့စိတ်ပါဝင်စားမှုဟာရောဒီ digital လုံခြုံရေးဆိုတဲ့ဒီဟိုအမိုးတစ်ခုအောင်ပါဗောနော်ဘယ်ပိုင်းရောအမပို့ပြီးအာရုံစိုက်လို့ဖြစ်လဲခင်ဗျာ
ညကတော့ကိုချန်သာပြောတဲ့အတိုင်းမှာပဲ digital surveillance ဖြစ်တဲ့ဒီစုံစမ်းထောက်လှမ်းမှုတွေကကျမတို့မလူလာအပ်ဖဲနဲ့ကျမတို့တွေကိုအနေဖြစ်စေတဲ့ကြောင့်ရတွေရှိတယ်။အဲ့အတွက်ကြောင့်မလို့ဒီအရာတွေကိုကိုကကိုဘယ်လိုကာကွယ်ကြမလဲ။အဲ့ဒီအပိုင်းတွေကိုတော့အဓိကပို့ပြီးတော့အားစိုက်ပြီးတော့အကူအညီပေးဖြစ်တယ်ပေါ့လေနော်ဟုတ်ကဲ့
ကျေးဇူးပါဆိုတော့မဲယုံလေးမိတ်ဆက်ပေးတာကျေးဇူးပါအဲကျွန်တော်တို့ဒီ surveillance နဲ့ပတ်သက်ပြီးတော့ဟိုဟိုအမဦးစားပေးဟိုလုပ်ဖြစ်နေတယ်အမစိတ်ဝင်စားတဲ့အကြောင်းအရာက surveillance နဲ့ပတ်သက်တဲ့အကြောင်းဖြစ်တယ်ဆိုတော့ surveillance ဆိုတာဘာလဲပေါ့အထူးသဖြင့် digital surveillance ဆိုတာဟိုအကြမ်းမြင်အားလုံးနားလည်အောင်လို့ဘယ်လိုရှင်းပြလို့ရမလဲအဲ့ဒါလေးနည်းနည်းတော့ရှင်းပြပေးပါခင်ဗျာ
ညာ digital surveillance ဆိုတာကတော့တို့တွေစောင့်ကြည့်ခံရခြင်းပေါ့တိုင်းရိုက်တိတ်ပြပြန်စောင့်ကြည့်ခံရခြင်းနဲ့အဲဘလူးနီယာမျိုးတွေစောင့်ကြည့်လဲဆိုတော့တို့တွေက digital စပစ်စီတွေအသုံးပြုတယ်ပြီးတော့ဤပညာကိုအသုံးပြုပြီးတော့ online ကနေအဲ activity လို့ခေါ်တဲ့လှုပ်ဆောင်ချက်တွေအများကြီးလုပ်ကြရဲလှုပ်ဆောင်ချက်ဆိုတဲ့နေရာမှာတယောက်နဲ့တယောက် email ပို့တာအစတယောက်နဲ့တယောက်chatting လုပ်တာအစအဲပြီးတော့တယောက်နဲ့တယောက်ဒီ need to do ကအပိုင်းအရာတွေလုပ်တယ်ပြီးတော့ digital update သုံးကြတယ်နေ့တတူကနော်တို့တွေဒီအပိုင်းတွေလုပ်ကြတယ်ပြီးတော့ဒါကကိုယ့်ရဲ့ personal life ပဲရှိသေးတယ်နေ့တတူကအကြောင်းအရာတွေပဲရှိသေးတယ်လုပ်ငန်းတာဝန်နဲ့ဆက်ဆိုင်တဲ့အရာတွေမှာလည်း digital ကအများကြီးပါနေတာလေနော်ဒီတည်းရဲ့ email တွေဆက်ရမယ်ပြီးတော့ tools တွေအများကြီးသုံးကြရဒီအရာတွေအကုန်လုံးမှာအဲကိုကမပေးချင်မဲနဲ့ဒါမှမဟုတ်ကိုယ့်ရဲ့သဘောတူခွင့်ပြုချက်မရဘဲနဲ့ကိုကိုရာနာမမတိလိုက်ဘဲနဲ့စောင့်ချခံရမှုတွေခိုးယူခံရမှုတွေဒီအနေမှာတစဉ်ကိုကိုပြန်ပြီးအနေဖြစ်စေနိုင်တဲ့အကြောင်းအရာတွေကိုဘယ်လိုမျိုးများကာကွယ်ကြမလဲဆိုတဲ့အပိုင်းကိုပြောရအောင်လို့ဖြစ်ပါတယ်ဟုတ်ကဲ့
ကျွန်တော်လည်းအဲ့ဒီဟာကိုစိတ်ဝင်စားရပေါ့နော်အဓိကတော့ဘာလို့စိတ်ဝင်စားလဲဆိုတော့ကြောက်လို့စိတ်ဝင်စားရပေါ့နော်အများစုပြောလို့ရှိရင်ကျွန်တော်တို့ surveillance ဆိုပြောရင် online က activity တွေဝင်မြင်ကောင်းမြင်လိမ့်မယ်ထင်တယ်တော်တော်ကျွန်တော်ဟိုတနေ့ကကြည့်လိုက်တဲ့ documentary တကူမှဆိုရင်ဖုန်ဆုပ်ဆက်မှာပါတဲ့ sensor camera ကနေပြီးတော့ပေါ့နော်ဟို smart ဖုန်ဆုပ်ဆက်ပေါ့နော်ဟာ wifi နဲ့ချိတ်ကားပြီးတော့သူကအဲ့လိုအိမ်မှာရှိတဲ့နေရာတွေတပ်ပုံတွေရှောက်ပြီးတပ်ပုံရိုက်တဲ့ဟာတွေကိုအဲ့ကုမ္ပဏီမှာရှိနေတဲ့ဟာမျိုးပေါ့နော်အဲ့ဒါဆိုအရန်ကြောက်ဖို့ကောင်းတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံရဲ့အခြေအနေမှာဆိုရောကျွန်တော်တို့ဒီ CCTV တွေနော်ဟိုကျွန်တော်တို့လုံခြုံရေးတတ်ထားတဲ့အရာတွေအဲ့ data တွေရာရောကျွန်တော်တို့ဟိုစိုးရင်ရတဲ့အနေအထားမှာဟိုကျွန်တော်ကရှိမယ်လို့ထင်တယ်ပေါ့နော်မဲယုံလေးရောအဲ့ပုံမှာဘယ်လိုထင်လဲခင်ဗျ
အာဒါပေါ့CCTV တွေကစိုးရိမ်မှုကောင်းတယ်ပြီးတော့ကျမတို့ကအဲ့ချိန်မှာပဲတပြိုင်နက်တည်းမှာတို့တွေမြန်မာနိုင်ငံမှာအာဖြစ်နေတဲ့အနေအထားကလည်း CCTV ကလည်းကိုကာဝယ်ဖို့ကလည်းမရှိလို့ကမဖြစ်ပြန်ဘူးအရင်မှာ CCTV မှမတက်ထားလဲဆိုလို့ရှိရင်ကိုအိမ်လုံးဂျုံကြီးကလည်းအဆင်မပြေဘူးအဲဒါပေမဲ့လို့အဲ့ဒီရဲ့ထပ်တိုးအနေရှိလာတာကြတော့ကျမတို့ရဲ့ CCTV record တွေကိုပါရှင်ပေါ့နော် CCTV ကိုကိုတက်ထားရဲကိုတက်ထားပြီးတော့ကိုရှိကိုအတင်းတမဒီ CCTV record တွေလာတောင်းခံရဆိုလို့ရှိရင်ကိုမှလည်းမပေးရင်ပြန်ပြဿနာရှိတယ် တက်ထားတဲ့လူနဲ့ဟောမပေးရင်ပြည်ပြဿနာရှိအဲအဲ့လိုမျိုးပဲဒီ record ထဲမှာအာပါဝင်နေတဲ့လှုပ်ရှားမှုရှိနေတဲ့လူတွေအနေနဲ့ဆိုလို့ရှိရင်လည်း CCTV record တွေက model တွေ subject တွေပေါ်မှာမူတည်ပြီးတော့လေအရန်ကို powerful ဖြစ်လာပါတယ်ပေါ့နော်ကျမတို့တွေအာလူတယောက်ရဲ့ရုပ်ရည်သွင်းပြင်းခံမနိုင်ငယ်လေးနော်အာပြီးတော့သူရဲ့ကိုနေကိုဟန်ကိုနေထားအာဝတ်စားထားတဲ့အင်းကြီးပုံစံဒီရီပေါ်မှာမူတည်ပြီးတော့ကျမတို့ mapping ဆွဲချလိုက်လို့ရတယ်တလန်းလုံးမှာ CCTV ကတစ်ခုတည်းရှိတာမဟုတ်ဘူးဟိုဘက်လမ်းမှာလည်းရှိရယ်ဟိုတလန်းကျော်မှာလည်းရှိရယ်ရကွက်ထိတ်မှာလည်းရှိရယ
်မြူးကားတွေမှာကားတွေရဲ့ dashboard မှာလည်း dash cam ကြီးရှိရယ်နော
် yeah ဆိုတော့ဒီကားတွေအကုန်လုံးကနေပြီးတော့မှတရားကိုအလွယ်တကူကိုသူ့ရဲ့သွားရလမ်းကြောင်းလှုပ်ရှားမှုပုံစံတွေကို record ရယူနိုင်ပါတယ်ဟုတ်ရဟု
တ်ဆိုတော့ဟို surveillance နဲ့လုံခြုံရေးကြမှာဆိုရင်ခုနအမပြောသွားတာဆိုလို့ရှိရင်ကိုယ့်ရဲ့ personal safety ပေါ့နော်တကူကြီးလုံခြုံရေးရယ်အဲပြီးတော့ကိုယ့်ရဲ့စောင့်ကြည့်ခံရမှုအဲ့ဒါကိုဆိုရင်အမဘယ်လိုကြားချလဲပေါ့နော်ဘာလို့ဆိုနှစ်ခုလုံးကကိုယ့်ကို NDA လည်းအကြီးဖြစ်စေနိုင်လို့ကိုယ့်ကိုလုံခြုံမှုလည်းပေးနိုင်တဲ့ဆိုတဲ့အခြေအနေမျိုးမှာဖြစ်နေဆိုတော့အမရဲ့နှိစတူကမှဒီလုပ်ငန်းတွေလုပ်တဲ့အခါမှာအဲ့နှစ်ခုကအမဘယ်လို balance လုပ်ပြီးတော့ဟိုလူတွေ recommend လုပ်ဖြစ်လဲ safety practice ကြီး
အာအဲ့ဒါတကယ်ပြောရရင်ခက်တယ်ဒီလားအာကျွန်မအကြံပေးဖြစ်တာကတော့တချို့နေရာတွေမှာ CCTV တွေကကိုယ့်ရဲ့ personal လုံခြုံရေးအတွက်မတက်မနေရတက်ဖို့လိုအပ်တော့ညာလဲတချို့ CCTV တွေက is very small เนาะတိတိလေးတွေဖြစ်တဲ့အတွက်ကြောင့်မို့လို့အာကိုကနေပြီးတော့ CCTV တက်ထားတော့လဲတက်ထားမှမတိအောင်လို့လှုပ်ဆောင်နိုင်နေဆိုလို့ရှင်တော့သူများတကားတွေကိုကောက်ွယ်ပေးနိုင်တယ်သူများတကာတွေကိုထပ်ပြီးတော့အာထတ်တူအန်ဒီရေပေါ့လीเนาะကိုချီကနေမှသူများအန်ဒီရေမဖြစ်သွားအောင်ကောက်ွယ်ပေးနိုင်တယ်ဆိုရဲရှူဒေါင်းကနေပြပြဖြစ်တယ်အဲဒီ record ထဲမှာပါဝင် 9G ရှိရလူတွေကိုအနေနဲ့ကတော့အာကျမတို့အဲနိပညာနဲ့တော့အဲ့ဒါမဆိုင်တော့ဘူးလीเนาะအဲတို့တွေအာဒီ CCTV ရှေ့ကနေဖြတ်မယ်ဆိုလို့ရှင်ရုပ်ပိုင်းဆိုင်ရာကောက်ွယ်ရေးပြုမှုတွေလုပ်ဖို့ပေါ့เนาะဒါတွေတိုက်တွန်းဖြစ်ပါတယ်လို့ဟုတ်ကဲ
့ master ရေရောလုံကြုံလားမ
master in mask အမျိုးအစားပေါ်မှာမူတည်ပါတယ်ပေါ့နော်ဆိုတော့တို့ surgical mask တွေကတော့like မျက်လုံးတော့ပဲပေါ်ရဲဆိုလို့ရှိရင်အတိုင်းတာတစ်ခုထိလုံခြုံနေလို့ပြောလို့ရပါတယ်ပေါ့နော်အဲဒါပေမဲ့လို့ဒီ surgical mask ရဲ့ layer ကအရင်ပါတာဖြစ်တယ်ပြီးတော့ဒီCCTV မျိုးစားပေါ်မှာလည်းမူတည်ရဲ CCTV ကအလုံးဝ powerful ဖြစ်တဲ့ CCTV ဆိုလို့ရှင်ဒီ mass out မှာရှိခဲ့လူမျက်နာပုံကိုတို့တွေနိပညာသုံးပြီးတော့ဖန်တီးလို့ရပါတယ်ပေါ့နော်ဖြစ်နိုင်ခြေရှိတဲ
့
ပုံတို့အနီးဆက်ပုံတို့ဖန်တီးလို့ရပါမဟုတ်ကဲ့
ဟုတ်စိတ်ဝင်စားစရာပဲဘာလို့လဲဆိုတော့ကျွန်တော်တို့အခုဆိုလို့ရှင်ကျွန်တော်တို့ဟို pet cam နေ baby cam နေရတယ်အရန်သုံးများလာလीเนาะကလေးရှိရမိပါတယ်ပြီးတော့တချို့ဆိုလို့ရှင်လည်းအဲ့လိုခွေးလေးတွေကြောင်လေးတွေဒါတွေကိုသူတို့အိမ်မှာထားရခဲ့ဆိုကင်မရာစီသုံးမှာကြတယ်ပြီးတော့ဈေးသက်တာဆုံးဟာတွေကိုလည်းကြွေးပြီးသုံးကြတယ်အဲ့တော့အများသောပြ service provider တွေကလည်းတရုတ်ဘက်က service provider တွေအများကြီးပေါ့เนาะဆိုတော့အမရဲ့ personal အမြင်ဆိုလို့ရှင်အဲ့လိုမျိုးဟိုအသုံးပြုတဲ့ဟာကိုဘယ်လိုတင်လဲပေါ့နော်ဘာလို့ဆိုတော့ဟိုအိမ်တအိမ်မှာကျွန်တော်တို့ကိုယ်စိတ်လိုလည်း install လုပ်ထားပြီးတော့တအိမ်လုံးကိုစောင့်ကြည့်ဝင်ပေးထားတယ်လို့များဖြစ်နေမလားဒါမှမဟုတ်ကျွန်တော်ပဲဟိုအတွေးလွန်နေရတာပေါ့
ဒါကလူတယောက်ရဲ့လွတ်လပ်ခွင့်နဲ့သက်ဆိုင်နေပေါ့နော်သူ့အိမ်သူ့အိမ်ရာအတွင်းမှာသူ့ရဲ့ CCTV တက်ထားပြီးတော့သူ့ရဲ့လုံခြုံရေးဒါမှမဟုတ်သူ့ဒီအိမ်အတွင်းကိုစောင့်ကြည့်တာကြောင့်ကျွန်တော်တို့ကအများကြီးသွားပြီးတော့ဟိုလိုမျိုးတင်မှုနော်ဒီလိုမျိုးတင်မှုသွားပြီးတော့ဘောင်ခတ်လို့မရဘူးပေါ့နော်အဲဒါပေမဲ့လို့ကျွန်တော်တို့အမြင့်ဆုံးအကြံပေးနိုင်တာကြတော့ okay တနေ့စာတနေ့ဖြတ်ဖို့စဉ်းစားကြည့်မလားနှစ်ရက်တစ်ခါဖြတ်ဖို့စဉ်းစားကြည့်မလားတစ်ဖက်တစ်ခါဖြတ်ဖို့စဉ်းစားကြည့်မလား record တွေပါဝင်နေတဲ့ CCTV များဖြစ်နေသလား real time ကြည့်လို့ရသလားဒီလူနဲ့ကိုနဲ့ဘလောက်ရင်းနှီးလဲသူ့ရဲ့အနေထားကဘလောက်ထိကြံ့ညံပေးဖို့လိုသလဲအဲ့ဒီပုံမှာပဲမူတည်ပြီးတော့တစ်ဖက်လူဘက်ကလူလူလလားဖြစ်မှာပဲအကြံပေးလို့ရတဲ့အခြေအနေဖြစ်တယ်ပေါ့နော်သူများကိုကြီးကိုတာဖြစ်နေတာ
ဒါပေါ့ဆိုတော့ကျွန်တော်လဲခုနလိုပေါ့နော်လူတွေအကုန်လုံးတိုက်တွန်းဖို့ဆိုတော့ဘလိုပြောမလဲတကယ်သိကျင်တဲ့သူရှိလို့ရှင်ဒါကိုဘလိုမျိုးလုပ်လို့ရမလဲဆိုတာမျိုးပေါ့နော်ကျွန်တော် personal အရာဆိုရင်တော့ကျွန်တော်က cloud storage မသုံးဘူးပေါ့နော် CCTV camera စီရ cloud storage ကိုကျွန်တော်မသုံးဘူးပြီးတော့ smart ဟိုဟိုဟို deactivate လုပ်ထားတယ်သူမှရှိ smart sensor ကိုလေပြီးတော့ကျွန်တော်ဘယ်လိုပြောရမလဲသူမလိုအပ်လို့ရှိရင်သူတို့ရဲ့ဒီ premium service တွေပါညာရေပေါ့နော်သူတို့ရဲ့ assistant တွေကိုကျွန်တော်ဘာမှမသုံးမဖြုတ်ထားဘူးဒါတော့ကျွန်တော် personal ဟိုပေါ့နော်ဆိုတော့ခုနအမပြောသလိုပဲဟိုကျွန်တော်လည်းမရှောင်ရှားနိုင်ဘူးပေါ့နော်ဘာလို့ဆိုတော့ကိုယ်ကမှဘာဖြစ်နေလဲဆိုတော့သိကျင်တယ်လူက paranoid ဖြစ်တတ်တာပေါ့နော်ဆိုတော့သို့တော်တက်ကမယ်ဆိုရင်ကျွန်တော်အဲ့လိုမျိုးသုံးပြတယ်ပေါ့နော်အဲတခြားလူတွေလည်းသူရဲ့ practice ရှိကြမယ်နဲ့တူပါရဲ့ဟုတ်အမောအိမ်မှာ CCTV တက်လာ
ကျမတက်ကုန်မလို့ရှင်ကျမမလို့ကွာကျမအိမ်မှာကျမအမြင်ရှိရဲကျမထွက်သွားပြီ solution လဲ is ထွက်သွားပြီပေါ့နော်ဆိုတော့အဲ့နေရာမှာကျမ CCTV ထားခဲ့ဖို့မလို့ပေါ့နော်
yeah yeah nice so so ဒါတော့ကတော့ CCTV နဲ့ပတ်သက်တဲ့ surveillance ပေါ့နော်ဘာလို့ကျွန်တော်တို့မှာရှိတဲ့ data တွေက CCTV တခုလည်းရနေယူနေရမဟုတ်ဘူးလို့ထင်တယ်ပေါ့နော်ဥပမာ biometric data တွေပေါ့နော်အဲဆိုတော့ AI နဲ့ပတ်သက်လို့လည်းအမှနည်းနည်းတော့ဟိုဆွေးနွေးကြည့်လို့ရမှာကျွန်တော် next တူကဘာလို့တခြား party data တွေပေးနေရသည်လဲညာကျွန်တော်ရဲ့ဒီ physical or digital activities တွေပေါ့နော
်ညာနောက်ပြီးတော့သူတွေ 3D ထားမှာ arm sensor တွေနဲ့ဒီ fingerprint နဲ့သက်ဆိုင်တဲ့ data တွေပေါ့နော်ဆိုတော့အဲ့မှာက arm sensor တွေပဲနေရာမှာများဖြစ်နိုင်တယ်ရနိုင်တယ်ပေါ့เนาะဆိုတော့နီးပညာရှိတော့ပဲဆွေးနွေးကြဆိုเนาะတကယ်တမ်းဒီအရာကဖြစ်နေလားမဖြစ်နေလားဆိုတော့ကျမတို့လည်း evidence တွေအများကြီးလိုသေးတာဘူးเนาะဆိုတော့ဒါမဲ့တက်ထားမဲ့နေရာတွေပေါ့เนาะဆိုတော့ eye sensor တွေကိုအသုံးပြုပြီးတော့ကျမတို့ကအဝင်အထွက်တွေပြုလုပ်တဲ့နေရာတွေရှိတယ်ကနောက်ပြကြကျမတို့ကြမ်းပါရင်းနဲ့သက်ဆိုင်တဲ့ဥမာကွာတင်တာတို့တွေကိုဗစ်တောင်းဝါဆိုလို့ရှိလို့ရှင်ရဲ့body temperature ကိုလက်တင်ပြီးတော့တိုင်းတာเนาะဆိုတော့ဒီနေရာတွေကနေလဲတို့တွေရဲ့ဒီ biometric data တွေကိုအလွယ်တကူရသွားနိုင်တယ်ဆိုတာကိုသတိပြုရအောင်နောက်ပြကြတော့တို့တွေဒီ fingerprint နဲ့သက်ဆိုင်တဲ့အပိုင်းအရာတွေဆိုလို့ရှင် building တွေမှာစုပ်တွေမှာတချို့နေရာတွေကဝင်နဲ့ထွက်တဲ့နေရာတွေကို fingerprint recording နဲ့လုပ်ကြနောက်ပြီးတော့တို့တွေတချို့အဖွဲ့အစည်းတွေဒါမှမဟုတ်ကုမ္ပဏီတွေရဲ့ဒီအိရှာကနေတက်မှတ်ထားတဲ့ဂျုံတဲ့ယုံစင်ရက်ကော်လေးနော်အဲ့မှာလည်း fingerprint data တွေရရှိရ
ပြီးလေစိတ်တွေရော
yeah yeah အဲ့မှာလည်းရှိ
ဟုတ
်ပြီးတော့ဒီ data တွေကတို့တွေကတို့တွေဟိုအရှင်းနှစ်တုံးကကြော်ညာလိုက်တဲ့ cyber security law ဆိုလို့ရှိလို့ရှင်မြန်မာနိုင်ငံမှာအသုံးပြုသူအရေးအတွက်ပေါ်မှာမူတည်ပြီးတော့digital product တစ်ခုဖြစ်လာရေးဆိုတာနဲ့ user data တွေကိုထိန်းသိမ်းထားပေးရမယ်တောင်းခံနေဆိုလို့ရှင်ပေးရမယ်ဆိုတော့ထောင်းရအချက်လက်ကြီးကပါနေ
ဘယ်နှစ်နဲ့လမ်းမှ
ာ3နှစ်
เนาะ
ထိန်းသိမ်းထားရမယ်တောင်းဝင်ပေးရမယ်ဆိုတော့ကျမတို့ပေးလိုက်တာနဲ့ဒါကရကိုရှိကနေတခုခုထွက်သွားပြီဆိုတာနဲ့ဘယ်ချိန်မဲဖြစ်ဖြစ်တန်းခတ်နိုင်နေဆိုတာကိုသတိပြုနေရမယ်ပေါ့နော်ရ
ဆိုတော့အဲ့ဆိုရင်ကျွန်တော်ထားပါမြန်မာပြည်တွင်းထဲမှာပေါ့နော်ဆိုတော့လူတစ်ယောက်ကတခြင်းနှားထောင်တဲ့ application တခုသွင်းလိုက်တယ်ပေါ့ဆိုတော့အဲ့ application ကကင်မရာကို access down နဲ့ microphone access down နဲ့ဒါပြီးရင်သူကအဲ့ account login ဝင်ဖို့တဲ့ face ID နဲ့ချိန်ထားတယ်ဆိုရင်အဲ့ဆိုအဲ့ data တွေအကုန်လုံးကအဲ့ application ကိုရောက်သွားရင်အဲ့ application ကနေမှတဆင်ကျွန်တော်တို့ဒီ you know who's အဖွဲ့ရှိကိုရောက်သွားနိုင်တာပေါ့နော်အဲ့လိုတပေါ့အ
ဲ့မှာတော့နှစ်ပိုင်းခွဲပြီးတော့စဉ်းစားတင်တယ်ပေါ့နော်ပထမတစ်ပိုင်းကကြတော့ဒီ app တွေ software တွေကိုထုတ်လုပ်တဲ့ original country တချို့တွေကတို့တွေမြန်မာ user တွေကရက်တီသန့်ထုတ်ထားတာမဟုတ်ဘူးလေနော်တို့တွေသူတကဘာလောကလူတွေသုံးဖို့ထုတ်ထားတာပြီးတော့သူတို့ရဲ့မူရင်းထုတ်လုပ်တဲ့ original country ရှိတယ်သူတို့အခြေစိုက်ကုန်နိုင်ငံနော်အဲ့ဒီနိုင်ငံရဲ့ laws ကိုပဲသူတို့ကလိုက်နာတာဖြစ်တယ
်ကျွန်တော်ဆိုလိုတာ local product ကိုပြော local app တွေပြော
local app တွေဆိုလို့ရှင်ရင်တော့အကုန်လုံးကုန်လုံးတည်းကုန်လုံးရာကုနာပြောမယ်ဒုတိယတစ်ပိုင်းပေါ့နော်ပေါ့နော်အမှ local app ဆိုတာတော့မှတစ်ခါလေကြာရင်တို့ကသတိမမူမိကြအောင်နိုင်ငံတကာ app တော့ဖြစ်တယ်မြန်မာနိုင်ငံမှာတရားဝင်သုံးဖို့အတွက်လာစင်တင်ထားတယ
်
ဟမ်အဲ့ဒါဆိုရင
်ဥပမာပေးလို့ရ app တွေရှိတာ
နံပါတ်တော့ထည့်မပြောတော့ဘူးလေနော်ဥပမာတို့တွေနော် transportation service တွေကားရင်းငါမလား taxi ရင်းငါမလ
ား I see
food service တွေ
food delivery service also three database ကဒါဆိုလို့ရှိရင်တို့ဘယ်လိုနာမည်တက်ရမလဲမသိတော့ SAC ကိုခေါ်ရလားဒါမှမဟုတ်အဖွဲ့စည်းနာမည်နောက်ဆုံး update ကဘယ်လိုလဲအောင်ကျွန်တော်မသိတော့ဘူးပေါ့နော်တိုးတော့လောလောဆယ်မှာ authority လို့ပြောရဲအာဏာရှိအာဏာပိုင်တွေလို့တတ်မှတ်ထားတဲ့အဖွဲ့အစည်းရှိကိုရောက်သွားမဲ့တဘောပေါ့နော
်။ဟာပေါ့ဟာပေါ့ဟာပေါ့
ဟိုဆွေးနွေးနေနေပေါ့နော်ဟို biometric data ကြီးဆွေးနွေးလာစတဲ့အခု smart id ဆိုပြီးတော့မြန်မာနိုင်ငံမှာခင့်မိလာပြီပေါ့နော်ဆိုတော့အဲ့ပေါ်အမဘလို့ထင်နေပေါ့နော် passport တွေမှာလည်းဒီ smart chip တွေကိုဟိုထည့်တော့မယ်ပေါ့နော်အဲပြီးတော့ IMEI နေလည်း register လုပ်ရတော့မယ်ဆိုတဲ့ဟာတွေကဒီ cyber law ရဲ့နောက်ဆက်တွဲမှာအစ်စ်အစ်ပေါ်ထွက်လာခဲ့တဲ့တစင်ပြီးတစင်ပေါ့နော်ဒီလူတွေရဲ့ data တွေကိုရရင်ရတော့ပို့ပြီးတော့ဒီdigital ဘဝနဲ့လူတကယ်လူဘဝနဲ့ပေါင်းစပ်တဲ့အရွေတွေတွေ့လာရတယ်ပေါ့နော်ဆိုတော့အဲ့ပေါ်မှာရောဘယ်လိုထင်လဲပေါ့နော်အဲပြီးတော့ဟိုဘာတွေရောသတိပြုတင်လဲပေါ့
ညာအဲဆိုတော့တစ်ခုချင်းအစားဖြည့်ကြရအောင်ပေါ့နော်ခုချင်းအစားဖြည့်ကြရအောင်ဆိုတော့အာတို့တွေပထမဦးဆုံး smart card တွေ smart card တွေကတော့like အောင်မြင်တယ်လို့ပဲပြောရမှာပဲအောင်မြင်တယ်ပေါ့နော်ဘယ်လောက်အောင်မြင်လဲဆိုလို့ရှိရင် smart card မပါရဲ့နိုင်ငံအတွင်းကနေပြီးတော့အကုန်ခက်ခဲနေပြီအဲတို့တွေ bus card စီးတယ်ဆိုရင်တော့မပုန်တင်တဲ့ smart card စစ်မဲ့ဟေးဆိုတဲ့ sorry bus card ဆိုတာအဝေးဖြေလမ်းကားပေါ့နော
်ဟုတ
်ဆိုတော့ဒီ smart card ကသူကကောင်းလို့လေကောင်းမယ်လို့ပဲပြောရမလားမြန်မာနိုင်ငံအတွက်တော့မကောင်းဘူးပေါ့နော် system ကတော့ကောင်းတယ်ပေါ့နိုင်ငံသားတယောက်တည်းအတုမရှိချင်းနော်အတုညာပုံပုံမဖြစ်ချင်းနိုင်ငံသားစစ်မှန်ခြင်းကိုသူတို့တွေကဉာဏ်ပညာကိုအသုံးပြုပြီးတော့စစ်ဆေးပေးရဲအဲစစ်ဆေးနိုင်တယ်ပေါ့ဒါပေမဲ့တစ်ဖက်မှာလည်းဒီဟာကတို့တွေကချင်းချမှုဖြစ်နေချင်းချမှုဖြစ်နေကသူကတို့တွေဝန်ကြီးဌာနတွေပဲဆိုချပါဆိုရင်နော်ဝန်ကြီးဌာနတွေတည်းသူရဲ့ data တွေကသူတို့တူတူယောက်တည်းပဲကင်ဆန်ထားမယ်ပိုင်ဆိုင်မှုတစ်ခုပဲအဲဒါပေမဲ့လို့ဒီလိုမျိုးဝန်ကြီးဌာနတွေချင်းချင်း data တွေကိုချင်းချင်းတောင်းယူစရာမလိုတော့ဘဲနဲ့တနေရာထဲမှာပေါင်းစုသွားအောင် smart idea စပြီးတော့လှုပ်ဆောင်ဆိုတော့ချုပ်ကန်ရပါတော့အပေါ်ကနေကျမတို့ central data ဖြစ်သွားလို့ဒါ central data လို့ပဲဆက်သွင်းလိုက်မယ်ပေါ့နော်ဒီတော့ကလည်းဒီလိုပဲကျမတို့ဒီပြီးတော့ဒီနိုင်ငံသားနဲ့သက်ဆိုင်တဲ့ချက်လက်တွေကပါရီများရှိမလဲဆိုလို့ရှင်အရင်တော့ operator တွေလीเนาะတို့တွေ operator တွေကပြီးတော့လူတွေမပုံတင်နံပါတ်ပြီးတော့နေရလိပ်စာဖုန်းနံပါတ်အဲဒါတွေကိုသူတွေကသူတို့ပဲပိုင်တာ operator တွေကပဲပိုင်တာဒါပေမဲ့လို့ဒီတို့တွေ2021ခုဖြစ်ပြီးသွားတဲ့အချိန်မှာဒီ data တွေကိုသူတို့ကမထိမ့်သိမ့်နိုင်တော့မြန်မာနိုင်ငံမှာရှိနေတဲ့ဒီဝင်ရောက်ပြီးတော့ operator တွေအနေနဲ့လှုပ်ဆောင်နေလူတွေကဒီ data တွေကိုသူတို့မကာကွယ်နိုင်တော့မထိမ့်သိမ့်နိုင်တော့အဲ့မှာသူတို့ခတ်သွားကြတယ်တရားစွဲဆိုမှုတွေခံရတယ်အဲ့ပြီးတော့သူတွေဒီ data တွေကိုလည်းလွှဲပြောင်းပေးရတယ်ဒါပေမဲ့ဒါကသူတွေကအတင်းတမတောင်းခံတာလှုပ်ဆောင်ကြမဲ့အချက်တွေကိုကြော်လွန်ပြီးတော့ operator share data တောင်းလာ IMEI ကအဲ့ဒါနဲ့တွဲတယ်လို့မြင်နေပေါ့နော်ဆိုတော့တောင်းစီရမလို့ဘူးသူရှိမှမတောင်းခြိုက်တဲ့ operator နိုင်ငံအတွင်းဝင်လာတဲ့ visa ရှိသူတွေက IMEI ဘောကနေစက်သွေးဝင်ကြီးဌာနကနေထိန်းချုပ်လိုက်ပြီးတော့ဒီပေါ်မှာတက်လာတဲ့လူတွေရဲ့ပုံတင်နံပါတ်တွေပြီးတော့တခြားကိုမြေချက်လက်တွေဒါတွေကိုမဖြစ်မနေဝင်ကြီးဌာနက report လုပ်ပါဆိုပြီးတော့ဖြစ်လာတာပေါ့နော်ဆိုတော့အဓိကကတော့အားလုံးက central data ဖြစ်သွားအောင်လုပ်ဆောင်တာဖြစ်တဲ့အတွက်ငါကိုယ်ရောလိုမျိုးလူတယောက်ချင်းစီရဲ့ data ကတနေရာနဲ့တနေရာမတူနေလဲအဲ့ဒီချိန်ကကိုမှုလင်းပြောရရင်သိပြဿနာမရှိတနေရာမှာတစ်ခုတစ်မျိုးဖြစ်နေမယ်တနေရာမှာ data မှားနေမယ်အဲ့ဒါပေမဲ့လို့ central ဖြစ်သွားပြီဆိုတာ ਨੇ အဲကိုရန်ကုန်မှာရှိနေလို့ဟိုရက်ွက်ရုံမှာ tablet မှာစစ်လိုက်တယ်ဒီ data ပဲအဲလမ်းမောက်သွားတဲ့အချိန်မှာတို့တွေလူဝမှုကြီးကြပ်ရေးကစစ်တယ်ဆိုလဲဒီ data ပဲဘာမျိုးပေါ့နော်ဆိုတော့ညာဒီလိုအနေထားဖြစ်အောင်လုပ်သွားကြတာပေါ့လေ
ဆိုတော့အမပြောပုံရဆိုရှင် system ကတော့ကောင်းနေဖွံ့ဖြိုးပြီးနိုင်ငံတွေမှာနိုင်ငံသားရဲ့ privacy ကိုအကာအကွယ်ပေးမဲ့ဥပဒေတွေနဲ့ဆိုရင်တော့ရှိတင်ရှိတိုက်တဲ့စနစ်တစ်ခုဖြစ်တယ်ပေါ့အတူမရှိတဲ့နိုင်ငံသားဆိုရင်စနစ်တစ်ခုပေါ့သို့တော့ကျွန်တော်မြန်မာနိုင်ငံလက်ရှိအနေထားရဆိုရင်တော့ဒါကကောင်းတဲ့ system သို့တော့ NDA ပြုနိုင်ခြင်းရှိတဲ့အဖွဲ့အစည်းတွေရဲ့လက်ထက်မှာရောက်နေတဲ့ဒီ system မှာ weaponize ဆုပ်ထားခံတဲ့သဘောမျိုးအမရှင်းပြချင်တာနဲ့တူတယ်နော
် system ကကောင်းတယ်တုံးတဲ့လူတွေကဒါကိုလက်နက်အနေနဲ့တုံးချပြီးတော့အနေပြုနေချာ
ဒါပေါ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီကိစ္စကကျွန်တော်တို့ကတော့ digital security တခုလည်းမဟုတ်တော့ဘဲနဲ့ပေါ့နော်ဟိုဥပဒေကြောင်းတွေနိုင်ငံရေးအရွေးပြောင်းတွေမူဝါဒဆိုင်ရာချမှတ်မှုတွေပေါ့နော်ပြီးရင်နိုင်ငံတကာယင်းနှိမ့်ညွန့်နှံမှုအများကြီးပါနေတာဆိုအရန် အရန်ကိုတိမ်မွေ့တယ်အရန်ကိုနက်နေတယ်သို့တော့မြင်သာတာတစ်ခုကတော့အသုံးပြုသူတွေဘယ်သူမှမလုံခြုံတော့ဘူးဆိုတဲ့ဟာကတော့ conclusion ဆွဲလို့ရမယ်နဲ့တူတယ်ဟုတ်တယ်နော်မ
ဒါပေါ့ဒါပေါ့အသုံးပြုသူတွေကလုံခြုံတယ်မလုံခြုံဘူးလို့ကျွန်မပြောချင်တာတက်လေကိုပါလုံးလုံးတိနေဖို့အခြေအနေအရန်များသွားပြီလို့ပြောချင်ပါတယ်ပေါ့နော်
အဲ့တော့ကျွန်တော်တို့ social media ကြတော့social media ကြတော့တကယ်တမ်းဖြစ်သွားပြီကျွန်တော်ထင်တာ social media ကြတော့ဘယ်လိုလဲဆိုတော့မတုံးနဲ့လို့ပြောထားတယ်ဥမာထားတော့မတုံးနဲ့ဆို Facebook ကိုမတုံးခိုင်းအောင်မပြည့်စုံနေမှာသို့တော့အားလုံးတုံးနေကြတယ်မတုံးနဲ့လို့ပြောတဲ့သူတွေကအစတုံးနေကြတယ်အရင်ကလိုလွတ်လွတ်လပ်တုံးလို့မရအောင်ဆိုတော့ဒါ obviously ပြောစရာမရှိဘူးပေါ့နော် social media ပေါ်မှာကိုလုံနေတဲ့ activity ကြီးရအောင်စောင့်ကြည့်ခံနေရနိုင်လားအဲ့လိုစောင့်ကြည့်နိုင်တဲ့ system ပြီးတော့ရှိလားပေါ့နော်ဥပမာကျွန်တော် post ကိုတင်လိုက်တယ်အဲအဲ့တော့သူတို့ monitoring system တကူကနေကျွန်တော်တင်လိုက်တဲ့ post ကိုစောင့်ကြည့်ရမျိုးကျွန်တော်ခံရနိုင်တာပေါ့ဥပမာ TikTok Facebook အဲ့နှစ်ခုကတော့အသုံးအများဆုံးဖြစ်မယ်နေတွေ့နောက် Instagram ပေါ့အမဘလို့တင်လဲပေါ့နော
် social media တုံးတာကလည်းစောင့်ကြည့်ခံရပါတယ်ပေါ့နော်စောင့်ကိုစောင့်ကြည့်ခံရပါတယ်သူတို့ကိုကျွန်တော်တို့ကသဘောမကျတဲ့အရာတွေဒါမှမဟုတ် against ဖြစ်စေတဲ့အရာတွေအဲတခြားတစ်ဖက်မှာရည်တည်မှုတွေအပိုင်းငယ်ပပောက်ပြီးပြီဆိုလို့ရှိရင်သူတို့ရဲ့အဲစောင့်ကြည့်တဲ့ပတ်တန်ကတော့အခုအချိန်ကြီးထိပေါ့နော်နီးစနစ်ကရှိတယ
်ဟုတ
်ဒါပေမဲ့အခုအချိန်ကြီးထိစောင့်ကြည့်တဲ့ပုံစံကကြတော့ networking နဲ့အဲလူကိုပို့ပြီးတော့အားကိုးတာကိုပတ်တန်နေအရာတွေ့ရတယ်ပေါ့နော်ဆိုတော့နီးပညာကိုသုံးပြီးတော့မှအာ real time စောင့်ထိုင်ကြည့်ပြီးတော့တနိုင်ငံလုံးကသူတို့ကို guest ဖြစ်စေတဲ့စကလုံးပါတဲ့post ကိုတင်လိုက်တာနဲ့ဒီသူကမိသူပြည်ပါဖြစ်စီတယ်ဖြစ်တယ်တွားပြီးတော့NDA ပြီးမယ်ဆိုတော့အနေအထားတော့မတွေ့ရသေးဘူးနီးပညာကတော့တသက်ရှိတယ်ပေါ့နော်နီးပညာကတော့ရှိတယ်ဒါပေမဲ့သူတို့သုံးတဲ့ pattern တွေနဲ့လက်ရှိအနေအထားအခင်းကျင်းရတော့မတွေ့နေရသေးဘူးဒါပေမဲ့လို့လူအားကိုသုံးပါတယ်ပေါ့နော်သူတို့စောင့်ကြည့်ကျင်တဲ့လူတွေဖြစ်တယ်ဒီစောင့်ကြည့်ကျင်တဲ့လူတွေကိုလည်းအဲလုံလုံလောက်လောက်စောင့်ကြည့်နိုင်အောင်လူအင်အားတွေသုံးထားပြီးတော့like manual ဆောင်ကြည့်ရလို့ပဲပြောရမလားเนาะ social media manual ဆောင်ကြည့်တာပုံများပါတယ်ပေါ့လေရ
ကျွန်တော်မေးခွန်းကိုနည်းနည်းကျွန်တော်ပြန်ပြီးတော့ reframe လုပ်ပြီးပြန်မေးကြည့်မယ်ပေါ့เนาะပို့ပြီးတော့ general audience အတွက်ကိုတင့်တော်အောင်ပေါ့အခုကျွန်တော်တို့ဗျာဟိုပြောင်းလဲလာနေရပေါ့เนาะ surveillance ကိုလည်းပြောင်းလဲလာနေရ surveillance လုပ်နိုင်ငယ်နည်းပညာတွေအားလည်းတိုးတက်လာနေရခေအချိန်ဒီမှာပေါ့เนาะလူတယောက် Facebook ဒါမှမဟုတ် Instagram ဒါမှမဟုတ်ကြိုက်တဲ့platform TikTok ဖြစ်ဖြစ်အဲ့ဒီမှာလုံနေရေးနေတင်နေတဲ့အကြောင်းအရာတွေကို system တစ်ခုနဲ့စောင့်ကြည့်နိုင်တဲ့အနာဂတ်တစ်ခုကကျွန်တော်တို့ဖြစ်လာနိုင်လားဒါမှမဟုတ်ကြောက်နေနေပြီလားပေါ့ကျွန်တော်တို့ကနည်းပညာနဲ့ပတ်သက်ရင်အဲ့ level တစ်ခုကိုကျွန်တော်တို့ကြောက်နေပြီလားပေါ့နော်အမဘယ်လိုထင်လဲခင်ဗျာ
ဆိုတော့ social media ပေါ်မှာတို့တွေ post တင်လိုက်တယ်ဆိုလို့ရှင်ရော yes နည်းပညာအရာစောင့်ကြည့်နိုင်ပါတယ်ပေါ့နော်ဒါပေမဲ့လို့ဒါတွေက public post ဖြစ်ဖို့လိုတယ်ပြီးတော့ဒီစောင့်ကြည့်မဲ့သူတွေကတို့တွေနည်းပညာဘက်ကနေပြောရမယ်ဆို open source tool ကိုခေါ်ပါတယ်ပေါ့เนาะ open source intelligent tool ခေါ်ပါဒီ tools တွေကိုသုံးပြီးတော့ public post တွေကိုပဲစောင့်ကြည့်လို့ရပါတယ်နောက်ပြီးတော့တို့တွေဒီ social media တွေကနေပြီးတော့ data ပြန်တောင်းလို့ရပါ data တောင်းပြီးတော့စောင့်ကြည့်လို့ရတော့ပေါ့เนาะဆိုတော့ဒီစနစ်နှစ်ခုနဲ့တော့တို့တွေစောင့်ကြည့်လို့ရတယ်ဒါပေမဲ့အဲ့ဒါပေါ်လို့ချင်တာကတော့ Facebook ကတော့ data မပေးပါဘူးနော်ဆိုတော့ TikTok စိတ်ပူစရာတော့ Facebook နဲ့ပတ်သက်ပြီးတော့မရှိဘူး Oasis 2နဲ့စောင့်ကြည့်မှုကိုပဲစိတ်ပူရမှာဖြစ်ပါတယ်လက်ရှိနေထားတော့ဒီ Oasis 2နဲ့စောင့်ကြည့်နေတဲ့သုံးစက်တစားဒါမှမဟုတ်လို့ရှင်တက်သေးပြီဒါတော့ကျွန်တော်မရထားသေးဘူးနေနော်ဟုတ
်ဟုတ်ဟုတ်ကျေးဇူးပါအမဆိုတော့ကျွန်တော်ဘာလို့မေးလဲဆိုတော့ကြားဘူးတာတရုတ်ပြည်မှာဆိုလို့ရှိရင်ခုနကသူတို့ရဲ့ဒီ internal design လုပ်ထားတဲ့ social media app တွေမှာဆိုလို့ရှိရင်သူတို့တခုခုပေါ့နော်သူတို့အစိုးရနဲ့ပတ်သက်ပြီးဝေဖန်တာမကြိုက်တာကြိုက်ကြရေးဆိုလို့ရှိရင်ချက်ချင်းသူတို့ရဲ့ဒီဟိုနိုင်ငံသား ID နဲ့ချိတ်ဆက်ပြီးတော့သူတို့ပေါ်အချိုးတရားမှုတွေချက်ချင်းကြောက်လာနိုင်တယ်ဆိုတော့ကျွန်တော်ဖတ်ဘူးတယ်လေ့လာဘူးတယ်ပေါ့နော်ဆိုတော့အဲ့အတွက်ကြောင့်မို့ကျွန်တော်မေးကြည့်ရပါသို့တော့ဟို Facebook ကတော့ဒါ local app မဟုတ်တဲ့အခါကျတော့ဒါ data အတိုင်းနဲ့တခုတည်း prevent လုပ်ထားလို့ရှိရင်တော့ဒီလိုမျိုးအဖြစ်အပျက်မျိုးကတော့ဟိုရှိချင်မှရှိမယ်နဲ့တူပါတယ်ဟုတ်တယ်နော်
ဟုတ်တယ် Facebook ကတော့data ပေးခြင်းမရှိဘူးအဲပြီးရင်ခုနပြောသလိုအဲ့ဒါမှမဟုတ်လည်းနည်းပညာရှိတယ်လို့ပြောတာပေါ့နော်ဟုတ်တယ်ကျွန်တော်တို့ ကိုဗစ်ကာလနဲ့သက်ဆိုင်တဲ့ case တွေဆိုလို့ရှိရင်လည်းကျွန်တော်တို့နိုင်ငံမှာတော့မဟုတ်ဘူးเนาะဒီအခြေပြုရနိုင်ငံမှာဒီအရင်းနဲ့ပတ်သက်ပြီးတော့ post တင်လာရဲဆို initiative တကားခောက်ပြီးတော့ချက်ချင်းကိုဒီဖန်စီရဲ့ကိစ္စမျိုးရှိရပေါ့เนาะဒါပေမဲ့လို့လက်ရှိမြန်မာနိုင်ငံမှာတော့အဲ့ဒီ system က implement လုပ်ထားတဲ့အသုံးပြုထားတဲ့ဆိုတော့ထောက်ထားမတွေ့ရသေးပါဘူးเนาะယာ
ကျေးဇူးပါမှာဆိုတော့ကျွန်တော်တို့ခုနလိုဟိုဆွေးနွေးလာ surveillance အကြောင်းလေး CCTV ကင်မရာစေးကျွန်တော်တို့ဆွေးနွေးလာမသိရင်ကျွန်တော် George Orwell 1984 2ကျွန်တော်ပြန်ပြီးတော့ပြောနေတယ်လို့တော့ဖြစ်နေပြီဆိုတော့ဘောနော်လူတွေလည်းအရန်ချောက်လို့ဖြစ်သွားမှာဆိုတော့ကျွန်တော်တို့ကဒီအပိုင်းကိုနည်းနည်း solution စီပေါ့နော်ပို့ဘယ်လိုမျိုးdigital လို့ပဲပြောပြော technology လို့ပဲပြောပြောကျွန်တော်တို့ကနှိမ့်စတူအားမှာမပတ်သက်လို့မရတော့ဘူးပေါ့နော်ဆိုတော့အဲ့လိုအခြေအနေမျိုးမှာကျွန်တော်ကိုယ့်ရဲ့ privacy ကိုဒီ surveillance နှိမ့်စတူအားမှာအလုပ်ခံနေရတဲ့အရာတွေကနေပြီးတော့အကောင်းဆုံးဘယ်လိုကာကွယ်နိုင်မလဲပေါ့နော်ကာကွယ်ကျင်တဲ့သူတွေအတွက်ပေါ့နော်မကာကွယ်ကျင်ဘူးလောလောလတ်ပဲနေရကြိုက်တဲ့ကြိုက်တဲ့သူကကို data ကိုယူစောင့်ကြည့်လို့ရရဲ့ဆိုတဲ့သူတွေကတော့အင်မတန်အားကြပါတယ်ပေါ့နော်သူတို့လိုမျိုးစိတ်ကားတတ်ချင်ပါတယ်ပေါ့နော်ဆိုတော့တကယ်လို့ကာကွယ်ကျင်တဲ့ဆိုတဲ့လူတွေအတွက်ကိုအမအကြံပေးစကားလေးပြောနေကျွန်တော်ဒီပိုင်းကိုကျွန်တော်တို့နေကုန်နေချုပ်ချင်ပါတယ
် yeah ဆိုတော့ကျွန်တော်တို့ကစောင့်ကြည့်နေချင်း data ယူနေချင်းကိုတားလို့မရပါဘူးပေါ့နော်အဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့အသုံးပြုမှုကိုပဲ short ချနိုင်ဖို့အရေးကြီးပါတယ်ပြီးတော့ကိုကသုံးဖို့လိုအပ်လာပြီဆိုလို့ရှင်လဲကိုသုံးတဲ့အနေထားနဲ့ဒီအရာကိုသုံးတဲ့လားဆိုတာကိုစဉ်းစားဖို့လိုတယ်ပေါ့နော်ဆိုတော့ဘယ်လိုမျိုးတွေလဲဆိုလို့ရှင်ရင်ကျမတို့က okay application တွေဒီနေရာတွေကတို့ရဲ့ data ကိုယူလာကိုတို့ရဲ့ဟိုမလုံနိုင်မှုသွားပြီးတော့မတားစီတားစီလို့မရဘူးပေါ့နော်အဲ့တော့ကြာ application တွေအသုံးပြုမှု short ချကြမလားနေတတူကမှာတို့တွေဒီ application ကိုမဖြစ်မနေသုံးရမှာပါဒါမှမဟုတ်လို့ရှင်ဒီနေရာကိုသွားတယ်ဆိုလို့ရှင်ဒီ application ပေါ်ကနေကျမတို့သုံးကြမလားအဲ့ပြီးတော့ခုနပြောသလိုအဲစောင့်ကြည့်ခံရမှုမှာအဲ့ကမိမလည်းပါမယ်နဲ့တူတယ်နော်ကျမတို့တော့စားဘူးလားမသိဘူးနော်မိမကိုပဲသွားလဲဆိုအကုန်သိနေရေရုံးကပြန်လာအင်တန်ပြန်ပြန်လာတည်ပါလို့
location
share ခိုင်းတာလို့ location share တာမဟုတ်ဘူး Google Map ကို on ထားပြီးတော့ timeline on ထားတဲ့အချိန်မှာဒီမိမသူ့ဖုန်းလေးယူကြည့်လိုက်တာနဲ့သူ့ရဲ့ map ထဲမှာသွားတဲ့လမ်းကြောင်းတွေအကုန်လုံးမြင်ရပါတော့။အဲဆိုတော့ကို application တစ်ခုကိုမဖြစ်မနေသုံးတက်လား။နော်မဖြစ်မနေသုံးတက်လား။သုံးပြီဆိုလို့ရှိရင်လည်းနားလေပို့အဓိကကိုတီတစ်ခုကိုရွေးပြီးတော့သုံးလိုက်ဆိုတာနဲ့ဒီຢာကကိုကိုဘာကောင်းပြုရှိစီလဲ။အဲဘေးရီကိုကိုမဖြစ်မနေသုံးရမယ်။ဘေးရီ on ရမယ်။ဘေးရီ off ကမယ်။ဒါတွေသိဖို့လိုအပ်တယ်ပေါ့နော်။ဒါက data တွေအယူခံရတဲ့အပိုင်းနဲ့ပတ်သက်ပြီးတော့အကြံပေးခြင်းပါလေလို့ဆိုတော့အရာတတိထားဖို့ပါပဲပေါ့နော်တတိထားကြပါလူမသုံးပါပေါ့နော
်လူသုံးပေါ့ဆိုတော့ကျွန်တော်ရဲ့ personal အရာဆိုရင်တော့ကျွန်တော်လည်း digital security နဲ့ပတ်သက်ပြီးတော့စိတ်ဝင်စားတယ်အထူးသဖြင့်တော့ကိုယ့်ရဲ့ privacy ကိုဘယ်လိုကာကွယ်ရမလဲဆိုပြီးတော့စိတ်ဝင်စားတဲ့အခါကျတော့လေးလာmail လောက်ဆိုရင်တော့ကျွန်တော်ဆိုရင်ကိုယ့်ဖုန်းထဲမှာအသုံးဖို့မလိုတဲ့ application စီကျွန်တော်ဖြတ်ဖြစ်တယ်ပြီးတော့wifi ချိတ်ဖို့ကျွန်တော်စိတ်ကူးလုံးဝမရှိတော့ကိုကိုတေးကြရဲဆိုအင်ရထရတယ်ကျွန်တော် wifi ကိုကျွန်တော်ပိတ်တယ်ပြီးရင်ကျွန်တော် location စီကိုဆိုလို့ရှိရင်ကျွန်တော် location အတွက်သုံးဖို့လိုတဲ့ application မျိုးဆိုရင်ကျွန်တော် along လုပ်တယ်သို့တော့ app ကိုသုံးနေတဲ့အချိန်မှာပဲalong လုပ်တာမျိုးလုပ်ပြီးတော့ကျွန်တော် always တို့ဆိုရဟာမျိုးပေါ့နော်ကျွန်တော်မပေးဘူးပေါ့နော်အရာဆုံးကတော့ကျွန်တော် application စီကိုကျွန်တော်ဟို limited access ပေးတာပေါ့နော် gallery ကိုဆိုလို့တော့ကျွန်တော်တပုံမှကျွန်တော် application သုံးပြီးကျွန်တော်တပုံပို့ခြင်းဥပမာပမာသွားပြီးကျွန်တော်စိန်ခေါ်မှုဖြစ်လဲဆိုတော့ကျွန်တော် Google Translate သုံးရင်ကျွန်တော်တခုခုရိုက်လိုက်တယ်ပေါ့ဥပမာထိုင်းစာကိုကျွန်တော်အင်္ဂလိပ်လိုပြန်ခြင်းတယ်ဆိုရင်အဲကျွန်တော်ထိုင်းစာတပုံရိုက်လိုက်တယ်ပေါ့အဲ့ခါကျရင်ကျွန်တော်ကတပုံရိုက်လိုက်တယ်ဆိုရင်အဲ့တပုံပဲကျွန်တော်ကပါတာပြန်လို့ရရပေါ့နော်သူများရည်လိုမျိုးကျွန်တော်ကခဏခဏပြန်လို့မရဘူးဆိုတော့ကျွန်တော်တခုခုလုပ်ရင်တော့အရင်ကြာတဲ့အခြေအနေတော့ဖြစ်သွားတယ်ဆိုတော့ကျွန်တော်သတိထားမိတာကတော့ဟိုလုံခြုံရေးနဲ့ပတ်သက်တဲ့အကြံပေးချက်တွေကကောင်းတော့ကောင်းတယ်ဒါပေမဲ့ live လုပ်ရင်တော့တင်တော့မလွယ်ဘူးဆိုတော့မြန်တရီဒါမီရပေါ့နော်အဲ့ခါကျတော့ဟိုရွေးချယ်မှုပဲဖြစ်မှန်းနဲ့တူရဲ့ကျွန်တော်ရဲ့သင်ကန်းစာပေါ့နော်တကူရီစာသင်ကန်းစာကတော့ privacy ကိုလုံခြုံခြင်းရင်သူများရဲ့တော်တော်အလုပ်နဲ့ပိုရှုပ်မယ်ပေါ့နော်အဲ့လိုတော့မဲယုံလေးလည်းအဲ့လိုမျိုးကြုံလာတော့မသိဘူးဒါတော့ကျွန်တော်မဲယုံလေးလိုလူမျိုးတွေအကြံတွေကို live လုပ်ရင်းနဲ့ရတဲ့သင်ကန်းစာပေါ့ဟုတ်
ya so ro a yan kaung ne di ade tha ri ale tha ri lo we pyo a ma wo no yan kaung ne ade tha ri ba ko tong le tong chin ne kwe no ko wa tong le tong chin ne da ba me eh long chong yin ko le u ti de so lo shin kuna a ko chan da so lo shin da di a form ma ko translation app tong ne so lo shin de bon me permission pe a ko setting lo tat ni bi le no da ga to ri a ကိုယ်တုံးတဲ့ application အကြောင်းကိုကိုသေးချာစာနားလည်အောင်သိရပါတော့ဆိုတော့အဲ့ဒါလေးကလည်းအတိတ်ကမဲပွားမယ်ဆိုတော့ကိုပါတုံးတုံးဘယ် app ကိုပဲတုံးတုံးအထက်မှာတို့တွေ feature တွေကအများကြီးနေเนาะ feature တွေကအများကြီးပါတယ်ဆိုတော့ feature တွေကိုနားလည်အောင်လုပ်ဖို့ number 1 recommend number 2ကိုတုံးလိုက်တဲ့ set phone ပဲဖြစ်ဖြစ် computer ပဲဖြစ်ဖြစ်အထက်မှာ setting တွေရှိရယ်အဲ့ဒီ setting တွေနဲ့ပတ်သက်ပြီးတော့တေချာစွာနားလည်ဖို့ပေါ့နော်အများကြီးသုံးတယ်နည်းနည်းလေးသုံးတာတဲ့ကိုသုံးလိုက်ပြီဆိုတာနဲ့ကိုသုံးတဲ့ဟာကိုတေချာတီးဖို့လိုတယ်ဆိုတာလေးတော့ပြောချင်ပါတယ်လို့ပေါ့